တောင်ကိုရီးယားနိုင်ငံမှာနိုင်ငံရေးခိုလုံခွင့်လျှောက်ထားသူတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုပြောင်းလဲဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။နိုင်ငံရေးခိုလုံခွင့်လျှောက်ထားကြသူတွေရဲ့၃ညတက်သမ400ခန့်လုံးကိုပဲ2020မှာတောင်ကိုရီးယားနိုင်ငံကခိုလုံခွင့်ပေးခဲ့ပြီးအဘယ်ကားသူတွေကိုတိုင်းပြည်ကနှင်ထုတ်ဖို့မိန့်ထုတ်ပြန်ခဲ့ပါတယ်။သူတို့ယူကံဝင်နေတဲ့အချိန်တွေမှာအဲ့ဒီသူတွေကိုအစိုးရကထိမ့်သိမ်းထားခဲ့ရမှာလူခွင့်ရေးနဲ့မြည်ညွတ်ဘူးလို့တက်ကြွလှုပ်ရှားသူတွေကဝေဖန်ခဲ့ကြပါတယ်အဲ့လိုထိမ့်သိမ်းထားတဲ့ကာလဟာ၄နှစ်၈လအထိကြာသွားနိုင်ပါတယ်ဥပဒေအပဝင်ပြဋ္ဌာန်းသတ်မှတ်ချက်တွေနဲ့လှုပ်ထုံးလုံနည်းတွေကိုပါပြောင်းလဲပေးဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုထားကြပါတယ်ထိမ့်သိမ်းထားစဉ်တွေဆက်ဆံပြုမှုပုံတွေပါပြောင်းလဲဖို့သူတို့ကစော်ဩနေကြတာပါ